ဒေါက်တာတင်းစုခင်ဗျာဦးဆရာမြန်မာပြည်ကိုပြန်လာနှစ်ပေါင်းဘယ်လောက်အကြာပါလဲဆရာ
ကျွန်တော်28နှစ်ခွဲကျော်28နှစ်နီးနီးပါခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံကိုပြန်ရောက်သွားတော့ဆရာတွေ့ရတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်မေ့ချင်ပါတယ်ဆိုတော့နိုင်ငံရေးအခြေအနေဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေလုပ်တဲ့ဘာညာဆိုတာသတင်းလောကမှာအပြင်ကနေပြီးတော့ဆရာတို့လည်းပဲဒါသိပြီးသား well informed ဖြစ်ပါလိမ့်မယ်ဆရာလက်တွေ့မှာတကယ်တွေ့လာရတာဟာမြန်မာနိုင်ငံရဲ့နိုင်ငံရေးဟာဒီမိုကရေစီဘက်ကိုဘယ်လောက်ထိရွေးခဲ့ပြီလို့ဆရာအကြံဉာဏ်သုံးသပ်လို့ပါလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်မလာခင်တုန်းကထင်ထားတာဒီတဲ့မှာကျွန်တော်ပို့ပြီးတော့တွတ်ခဲ့တာတွေရောလို့ပြီးတော့တွတ်ခဲ့တာတွေရောရှိတယ်ခင်ဗျာတကယ်လက်တွေ့ရောက်လာတဲ့အခါမှာအခုတလာခွဲအတွက်မှာတွေ့ရတာကတော့ချုပ်ပြီးပြောရင်တော့အတက်ဆရာတွေလို့ကျွန်တော်မြင်ပါတယ်ခင်ဗျာဒီမိုကရေစီကောင်းစဉ်အောက်ကမေးရမယ်ဆိုရင်တော့ဒီပွန်လဲလက်လက်မှုနဲ့အကြောက်တရားကတော့အရင်ကသိတိသာသာကျွန်တော်ကြားထားတာသိတိသာသာကျွန်တော်မထွက်ခဲ့အချိန်နဲ့ဆိုရင်လောကပြောင်းမြန်လွတ်လပ်ပွန်လဲလာကြတယ်တတိတွေရှိလာကြတယ်မပြောရဲမဆိုရဲမသွားရဲမလာရဲမတွေ့ရဲတဲ့ဟာတွေကပြောင်းမြန်ဖြစ်ပြီးတော့ဒါအတူဘောတွေအများကြီးတွေ့ရပါတယ်ဒါဒီမိုကရေစီအခွင့်ရေးပါနောက်တစ်ခါဒီဒီမိုကရေစီကိုပဲအတုံးချမှုတွေလက်တွေ့ကြလာတယ်ပေါ့နော်လက်တွေ့ကြတာ ਨੇ အများဒီမိုကရေစီသဘောအရာဒီဒီမိုကရေစီကိုခွန်ကောင်းယူပြီးတော့ဟာဒီကိုပါတီကိုအကျိုးစီးပွားရာရေးလုပ်နေတဲ့ဟာတွေလည်းရှိတယ်လို့ကျွန်တော်မြင်ပါတယ်ဒါကတော့ရှိလို့ရှိစီစဉ်သဘောဝါပါပဲ
ဟုတ်
တယ်ပဲအငယ်ကြီးပြုပြင်ပြောင်းလဲမှုအနေပတ်သက်ရင်တော့ကျွန်တော်တို့လှုပ်ရှားတွေပြင်စရာတွေအများကြီးရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာကပြောတာကဆရာလူပြီးတော့တွက်ခဲ့တယ်လို့ပြောမှာပေါ့ဆရာဒီလိုတော့ဖြစ်လာတယ်လို့မထင်ခဲ့ဘူးပေါ့လေဆရာတွက်တာကမှလူခဲ့သေးတယ်ဆိုပေါ့ပေါ့
ဆရာမှားတယ်ခင်ဗျ
เสียปูบิ๊ดตั๊กขึ้นมีบิ๊ดขึ้นมาแล้วหาเล่นเนี่ยเปล่าครับ
ปูบิ๊ดก็รอเดี๋ยวเผียเราท้องดูเลยตะมาเนี่ยไซโคเอกันมาก็รอใส่ไม่ก้าวเสียพอดิตรุโหอึดไม่ปี่จาบูโหลเราตุ่ยลาเลยครับถ้าก็โมลีวะตะตะคู่เด้เจ้าไม่หุบเป็นเนี่ยตะชานักงานยีเนี่ยตะคาโหนักงานตะกากูกုံตวยหมู่ดิอปาวนพอเนาะเอราดิแลရှိတယ်နောက်ตะคาဒီသမယိုးကြဆိုက်ပြူရဲ့နေပြီးတော့ဈေးကွက်ကိုဥတီတဲ့တိတိကျကျပြောရင်တရုတ်နိုင်ငံကပေါ့နော်တရုတ်နိုင်ငံကဝယ်ကျင်တဲ့ပြည်နယ်နေအပင်တွေကိုပဲစိုက်ပြီးတော့ပြောင်းကြရတော့ကအဲ့ဒါတွေလည်းတွတ်ချီကြိုက်တာလည်းရှိတယ်မကြိုက်တာလည်းရှိတယ်နောက်တစ်ခုကဒီအရာရေးရှိမှာကျွန်တော်တို့မြန်မာနိုင်ငံရဲ့မြေစီဩဇာတဲ့ဒီတောင်ပြည်လက်သမားကဏ္ဍကိုမကြေရတဲ့ဟာတွတ်တော်ကျွန်တော်တော်တော်စိုးရိမ်နေလို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဒီကိစ္စမှာစိုက်ပျိုးရေးကဏ္ဍထင်တိုင်းပေါက်ဖြစ်နေရဟာနိုင်ငံရေးကြောင့်လားစီမံခန့်ခွဲမှုကြောင့်လားလက်သမားတွေရဲ့အခွင့်အရေးလက်သမားတွေရဲ့ good incentive ပေါ့လုပ်ချင်းကင်ချင်အောင်အထွတ်တွအောင်တကယ်တွန်းအားမပေးနိုင်တဲ့ပုံစံမျိုးဟာနိုင်ငံရေးကိုအခြေခံဖြစ်နေရလားသတိမုတ်စီမံခန့်ခွဲရေးသက်သက်လို့ပြောနိုင်ကြလားဆရာဘယ်လိုသဘောပါလဲ
အဲ့ဒါကတော့တော်တော်လေးကျေပြန့်နေခင်ဗျာဒီတစ်တိုင်ပြီးခဲ့တဲ့အစိုးရတွေလက်ထက်မှာဒီလုံးကိုတင်ထားတဲ့မြေကိစ္စအဲ့ဒီတင်တာပြီးတော့ပြောထားတဲ့သိရရင်ကြောင်းရင်အတိုင်းလည်းမလုပ်ကြတာရှိတော့ဒီကတွေတော်တော်များများပျက်စီးကြတယ်နော်အဲ့ဒီဟာကဒါမြေသိမ်းမှုဆိုတဲ့အဲ့ဒီစီမံခန့်ခွဲမှုအမှားပေါ့အရင်တော့အမှားအခုတော့ကတရင်နောက်တော့မဆိုးတော့ဘူးဒါပေမဲ့အစိုးရကိုနှက်ကလည်းပဲတကယ်ရေးရှိအမြင်နဲ့ပေါ့နော်ဒီမှာနေချတဲ့အဆင့်မရောက်နိုင်သေးဘူးကျွန်တော်ထင်တယ်စတော့မစားသေးဘူးလားမသိဘူးအဲ့တော့ကြုံပြောရင်တော့ဒီအရင်တော့မှားခဲ့တဲ့အမှားတွေရောအခုလက်ရှိလည်းပဲဒါကိုကြကြနနပြင်နိုင်စွာမရှိသေးတာရောပြင်ကျင်လည်းမရှိသေးလားတော့မပြောရဘူးပေါ့နော်အဲ့ဒါတော့ဟိုစိတ်မကောင်းစရာလို့ကျွန်တော်မြင်နေခင်ဗ
ျဟုတ်ကဲ့ကျွန်တော်နိုင်ငံရေးနဲ့ပတ်သက်ပြီးအကြီးအကဲဆက်မေးချင်ပါသေးတယ်အခုငင်းညာရေးဖြစ်စဉ်ပေါ့ဆရာတိုင်းရင်းသားအင်အားစုတွေနဲ့ပြန်လည်စစ်မြေရေးငင်းညာရေးရမယ်အလားအလာလည်းပဲဒါ on again off again ပဲဒါတက်လိုက်ကြလိုက်ဖြစ်နေတဲ့အခြေအနေစခရပါလိမ့်မယ်ဟုတ်ကဲ့ဆရာဘယ်လိုသုံးသပ်လို့ပါလဲအခုအခြေအနေကို
အဲဒါလည်းအာမနာရံပြောရင်ငင်းငင်းရေးဖြစ်စင်မှာဒီကနေ့ချက်လို့ပမာနိုင်ငံမှာဖြစ်နေတာကလက်မဲ့ရှိတဲ့အဖွဲ့အစည်းတွေအင်အားစုတွေပြောဆိုလုပ်ကိုင်နေကြတာဖြစ်ပြီးတော့အစိုးရလုပ်တဲ့ပုံကကကြားနေပြီးတော့ဟိုအောင်ကြွယ်လိုလိုလုပ်ရတဲ့အဆင့်မဖြစ်တဲ့ခင်ဗျလက်နဲ့ဘာကြောင့်ခံရရဲဆိုတဲ့အကြောင်းတရားကိုပဲဖြတ်နိုင်ဖို့ ਨੇ နောက်လက်နဲ့ကံအဖွဲ့အစည်းတိုင်းရောစစ်တပ်ရောကျွန်တော်တို့လက်နက်ကင်တိုင်းရင်းသားတွေရောက နိုင်ငံရေးအမြင်ရှိရှိနိုင်ငံရေးအမြင်ဆိုတာစိုင်းပြည်အကျိုးစီးပွားကိုဦးတည်တဲ့နိုင်ငံရေးအမြင်ရှိရှိမှသာလေပမာနိုင်ငံရဲ့ညီညာရေးကလက်စအမှန်ပေါ်ရောက်နိုင်တယ်လို့ကျွန်တော်မြင်တယ်တရှိကတော့ကျွန်တော်တော့တော်တော်ကိုဟိုစိတ်မကောင်းစရာပါเนาะအားမရဘူးလို့ကျွန်တော်မြင်ပါတယ်
နိုင်ငံရေးပြီးတော့ကျွန်တော်လူမှုရေးစောစောကလက်သမားတွေကြောင့်တော့စီးပွားရေးနဲ့ပတ်သက်ပြီးဆရာပြောပြပါရေးလူမှုရေးကဏ္ဍထဲမှာအရေးအကြီးဆုံးဖြစ်တဲ့ကျန်းမာရေးကဏ္ဍဆရာကိုရိုင်းကျောင်းဖြစ်လေတော့မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုဟာအရင်တည်းပိုပြီးတော့တိုးတက်ကောင်းမွန်လာပြီလို့ဆရာတွေးမိပါသလား
အော်အဲ့ဒါလည်းပဲကျွန်တော်ကတော့လက်တွေ့ပေါ်ကျွန်တော်ပတ်ဝန်းကျင်ခုချီးသွားတဲ့အတွင်းမှာလည်းကျန်းမာရေးဌာနလူတွေကျမကြီးဆေးုံနေရောဆေးကန်းနေရောတော်တော်များများနေတိုင်းလို့လို့ပေါ့ကျွန်တော်ထိတွေ့နေရတော့လူသားတွေရောပေါ့နော်အာပိုက်ဆံဆိုတဲ့ငွေကြီးမရှိရင်ကျမကြီးကသာတော့ရှောက်ဖို့တော်တော်ဖြစ်နေတဲ့အချိန်ဖြစ်တယ်နောက်တစ်ခါကုန်ကြစိတ်ကြီးတာရောနောက်တစ်ခုကဒီပိုက်ဆံကိုမုန်တီးတဲ့ဟိုကျမကြီးဟိုအဆောင်အစ်စ်တွေတော့အများကြီးပေါ်လာတယ်ပေါ့နော်တော်တော်လည်းပဲဟိုနောက်ကလိုက်တဲ့ကိစ္စတွေပေါ့ဥပမာဟိုမှန်ကန်တဲ့အရေးသွေးမီရဲ့စက်ပစ္စည်းအသုံးဆောင်တဲ့အတက်ပညာတွေပေါ့နော်ဒါတွေကလည်းကျန်သေးတယ်အာအများစုလူလူအတွက်ကတော့ဟိုအခြေခံကျန်းမာရေးဌာနတွေမှာအခုချိန်ထိတော်တော်ကိုလိုအပ်နေတယ်လို့မြင်နေခင်ဗျာသို့တော့ဟိုဒီဟာကိုပုံအောင်ဆုံးပြောင်းဖို့လိုတဲ့ကျန်းမာရေးစနစ်ကြီးဒီကျွန်တော်တို့လိုနေတယ်လို့မြင်တယ်လက်ရှိဟိုအမကျွန်တော်တို့ကျမဝင်ကြီးအစ်စ်ကလည်းပဲသူစူးစားတော့စူးစားတယ်သူတော့ကျွန်တော်အမြင်ပေါ့နော်ပုဂ္ဂိုလ်ကြီးအမြင်ပဲဆိုပါဆိုသူကနိုင်ငံတကာထွက်ကြုံရှိတဲ့ပုဂ္ဂိုလ်နိုင်ငံတကာအမြင်နဲ့စီမံခန့်ခွဲမှုစူးစားနေပြီလေလို့မြန်မာနိုင်ငံရဲ့ပဂရိအခြေအနေနဲ့တချို့နေရာများကွာဟနေသလားကျွန်တော်ကတော့ဟိုစိုးရိမ်မှုရှိရောရှိနေတယ်ဒါကြောင့်ဟိုအရင်တုန်းကတော့ကျွန်တော်တို့ရှာဝန်ဖြစ်တဲ့ကာလမှာတော့ခက်ခဲကြမ်းတမ်းတဲ့ဒီကျမကြီးဆောင်ရှောက်မှုကိုဥတည်ခဲ့ရနေဒီနေ့တော့ရေကူပြီးတော့ချမ်းသာတဲ့လူလေးသားလည်းလက်လက်မိတဲ့ကျမကြီးအဆင့်သာရှိပြီးတဲ့အတွက်ဒီကိစ္စကြီးကလည်းဟိုတာဝန်ရှိတဲ့လူတွေရဲ့အမျိုးမျိုးရှိမှုနဲ့လုံးမသာလည်းဟိုတိုးတက်လာရရှိတယ်လို့ကျွန်တော်မြင်တယ်ခင်ဗျာ
ဟုတ်ကဲ့ဆရာပညာရေးတော့ကျွန်တော်မမေ့တော့ဘူးဆရာပညာရေးကတော့လူတိုင်းလည်းပြောနေပြီးသားဆိုတော့အချိန်ချင်းကြားနေရပါပဲဆိုတော့ကျွန်တော်ဒီနောက်ဆုံးမေးချင်တာကအခု NCGUB ဒီကဆရာတို့ကိုယ်တိုင်ပါဝင်လှုပ်ရှားခဲ့တဲ့ NCGUB ကိုမြန်မာသိခင်ကမြန်မာနိုင်ငံအစိုးရကနေဒါမတရားအသိအဖြစ်သတ်မှတ်တာကနေပယ်ဖျက်လိုက်တယ်ဘာညာလို့ပြောပါတယ်တကယ်တော့ NCGUB ကသူကသူဖျက်ပြီးသားဖြစ်နေပြီဖြစ်ပါတယ်ဆိုတော့ဒီဟာဘလောက်ထိ significant ဘလောက်ထိထူးခြားတယ်ပေါ့ဆရာ
ထူးခြားမှုဟိုတော့တစ်စုံတရာရှိပါတယ်။ဘာကြောင့်လဲဆိုတော့တကယ်ထိတ်တန့်ပုံကိုယ်ရေးအစည်းအဝေးကြီးအပြီးနောက်မှာထွက်လာတဲ့အချက်လေးတစ်ခုပေါ့နော်။နောက်တစ်ခါကျွန်တော်လည်းဒီရောက်နေတဲ့အချိန်ဘာကြောင့်လဲဆိုတော့ NCGUB ကနောက်ဆုံး2012ခုနှစ်ဖြစ်သိမ်းပြီးတဲ့နောက်နောက်ဆုံးအချိန်ကြီးကတော့လူ3ဦးပဲကျန်တော့တာကိုဒေါက်တာစိန်ဝင်းရဲ့ကျွန်တော်ရဲ့ခွန်မကိုပိုင်းရဲ့အဲ့ဒီမှာခွန်မကိုပိုင်းကတော့ဒီငင်းငိုင်းဖြစ်စင်တဲ့ပြီးတော့မှအခြေချပြီးဆောင်ရွက်နေပြီ။တော်လေစိတ်ဝင်တယ်ကျတော့သားလည်းပြပနေကြရတယ်ပြပနေတော့လည်းကျွန်တော်တို့တို့တွေကလည်းအမေရိကန်နိုင်ငံသားတွေမဟုတ်ဘူးကျွန်တော်တို့ပြန်လာတဲ့အခါမှာအခက်အခဲတွေကန့်သက်တွေရှိခဲ့တယ်အဲဒီကန့်သက်တွေကိုအခုဖြည်းဖြည်းဖြေလျှော့လာတယ်ခင်ဗျာဒါကတော့အတမကောင်းပါတယ်ကျွန်တော်ခံဝန်ချုပ်မထိုးရတာလို့ဟိုကျွန်တော်တို့ဖြစ်လာပြီကျွန်တော်တို့နောက်တစ်ခါ passport တော့မှရှောက်ယူလို့ရနိုင်တယ်ဆိုတဲ့အစနစ်ဖြစ်လာပြီအဲ့တော့အဲ့ဒီအချိန်မျိုးမှာပြင်ကြတဲ့လိုက်ချရင်လည်းတွေ့လို့သူဖြတ်ပေးကြသလားဖြစ်တဲ့နေရာမှာကပြည်ရေးကြီးကဖြစ်တာခင်ဗျအဲ့တော့ပြည်ရေးကြီးဆိုတာလဲတိတိတည်းပဲကျွန်တော်တို့အရင်ဆက်ဆိုရလက်ထက်တုန်းကလေဒီလူမျိုးကိစ္စနဲ့ထောင်တိုင်းကိစ္စတွေ깟နေအဖွဲ့အစည်းကနေဆက်လာတော့သူတို့လောက်တာကိုသူတို့ပြန်ဖြေတဲ့သဘောဟုတ်ပဲတဲ့တော့သိတော့မပူဘူးကျွန်တော်တို့ကပူပြီးတဲ့အရေးသွေးတက်လာမှလည်းမဟုတ်ဘူးအရေးသွေးလည်းရော့တော့မှာမဟုတ်ဘူးတော့ကျွန်တော်တော့အများကြီးတော့ကျွန်တော်တို့တော့တထူးပြလို့မထင်ပါဘူးခင်ဗ
ျဟုတ်ကဲ့ဆရာပုဂ္ဂိုလ်ကြီးအနေနဲ့ NCGUB အနေနဲ့မဟုတ်တော့မှတိုင်းပြည်အတွက်တစုံတရာနိုင်ငံရေးဖြစ်ဖြစ်အဲ့ကျမရေးဖြစ်ဖြစ်မြန်မာပြည်အတွက်ဆက်လက်ပြီးတော့ဆောင်ရွက်ဖို့ရည်ရွယ်ချက်များရှိပါလားဆရာအဲ့ဒါပြောခဲ့ပါအောင
်အော်ဟုတ်ကဲ့အဲဆောင်ရွက်တယ်ဆိုတာဒီဗမာပြည်ပေါ်မှာထိုင်ပြီးတော့လုပ်ပြီးတော့ဆောင်ရွက်တာမှဆောင်ရွက်တာလို့ခေါ်ရင်တော့ကတစ်မျိုးပေါ့နော်ကျွန်တော်ဒီခီးစဉ်အဆုံးရောက်လို့ရှိရင်တော့အဲ့ဒီဆုံးဖြတ်ချက်ကိုကျွန်တော်ချနိုင်လာပါလိမ့်မယ်ကျွန်တော်အရင်ကတော့ဗမာပြည်တကယ့်အပရိအခြေအနေနဲ့ကျွန်တော်တို့ပြန်လာရင်လဲလာရင်ဘယ်လိုဖြစ်မလဲဆိုတာတွေကိုကျွန်တော်မသိသေးတော့ကျွန်တော်မဆုံးဖြတ်နိုင်ဘူးအခုတစုံတရာတော့တိုးပြီးသိရတယ်သို့တော်ကျွန်တော်မှသိကြရလိဟိုအများကြီးရှိသေးတဲ့တွေ့ပြီးတော့မှထိုင်ပြီးတော့အဲ့ပြီးတော့လုံမယ်မလုပ်ဘူးဆိုတာအထီးတော့ကျွန်တော်ဒီနေ့ရန်လုံးပြည့်ကျွန်တော်မပြောနိုင်သေးဘူး ကျွန်တော်လာလို့ရပြီးတော့လာကြာကြာနေလို့ရပြီးအလုတ်ကန်ကွန်းလက်ကန်ကွန်းရှိလို့ရှင်တော့ကျွန်တော်ဟိုကိုတက်ဆွမ်းတဲ့ဟာတော့ကျွန်တော်လုတ်ချင်ပါတယ်လုတ်ဖို့လေကျွန်တော်ဒါတော့ဟိုတေးကြီးဖြစ်ပေါ့နော်ဒါတော့လုတ်သွားမှာပါ